လာတာကတော့ရခိုင်ပြည်နယ်မြောက်ဦးမြို့ကဥမ္မောင်ကျော်ခင်မှာကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်အသွားလာတွေကန့်သတ်ထားတယ်။ဒါကြောင့်အစိုးရကထောက်ပံ့ငွေတွေပေးတယ်။ဒါပေမဲ့မြောက်ဦးမြို့အောင်တက်ရက်ကွက်မှာပြည့်ပြည့်စုံစုံမပေးလို့စည်ရဲသားတွေတော်တော်များများမရတဲ့အတွက်တိုင်ကြားတာတွေဖြစ်နေတယ်။ဒီအကြောင်းကိုနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံတို့သိစေချင်ပါတယ်ဆိုပြီးဦးကျော်ခင်ကဆက်သွယ်လာတာပါရှင်။နောက်တစ်ခုကတော့တက်ကြွတဲ့လူငယ်တွေဖြစ်တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကိုတက်မတော်ကတရားရုံးခွနှစ်ခုမှာတရားစွဲထောင်ချနေတာဖြစ်တဲ့ရလားဆိုပြီးကိုအင်းလွင်ဆိုတဲ့ Facebook အကောင့်ကမေးခွန်းထုတ်လိုက်တာပါဒေါင်းတို့မျိုးဆက်အမှုချင်းတူတူတရားရုံးခွနှစ်ခုကထောင်ချနေတာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာလုံးဝမဖြစ်သင့်ဘူးတက်မတော်ကဒီလိုလုပ်နေတာတွေကိုလက်ပိုက်ကြည့်နေတော့မှလားဒီမိုကရေစီခက်မှာမှားနေတာတွေကိုထောက်ပြပြောဆိုတာကိုလက်မခံပဲပြန်ပြီးတရားစွဲဆိုတာဟာမဖြစ်သင့်ဘူး။ဒေါင်းတို့မျိုးဆက်လူကချင်တက်ကြွလူငယ်မဆိုင်လူပန်ဒေါ်နော်အောင်လရခိုင်တက်ကြွလူငယ်တွေကိုတရားစွဲဆိုတာတွေကိုကြည့်ရင်နိုင်ငံရေးမှာလူငယ်တွေမပါဝင်အောင်အချက်ပေးနေသလိုပါပဲလို့ပြည်ပရောက်ကိုအေးလွင်ကပြောလာတာပါရှင်
။ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်3996 4238 6411ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
ဒီတစ်ခုကလည်းကိုဗစ်ကာလအစိုးရထောက်ပံ့ငွေမရတဲ့ကိစ္စပါပဲရခိုင်ပြည်နယ်ပုံနှကျုံးမြို့နယ်တောင်ပိုင်းကံချောင်းကျွော်မှာအစိုးရကပေးတဲ့ထောက်ပံ့ငွေ2000ကိုရွာက8000ပဲပေးတယ်ရွာဈေးမထည့်လို့မရတဲ့သူတွေလည်းရှိတယ်ထီထီရောက်ရောက်မှန်မှန်ကန်ကန်လုပ်ပေးစေချင်တယ်လို့ RFA ကနေတစ်ဆင့်ပြောပြပါဆိုပြီးတိုက်ကား Hash Facebook အကောင့်ကနေပြောလာတာပါရှင်အခုအကြောင်းအရာကတော့ခီးသွွားရတာအခက်ခဲဖြစ်နေတဲ့အကြောင်းကိုပြောလာတာပါခီးသွွားရတာအဆင်မပြေလို့ပါကားသမားတွေကနှစ်ဆတောင်းပြီးကားကိုလည်းလူအပြည့်တင်ပါတယ်အရန်ကိုစိုးကြပါတယ်အရင်ကမုံရွာမန္တလေးကို2500 3000 3500တောင်းတယ်အခုမုံရွာကနေမန္တလေးကို8000တောင်းတယ်ကားကိုအရင်ကအတိုင်းလူအပြည့်တင်တယ်ရေပြာမန္တလေးကိုအရင်က6000အခု11000ငင်းကြံမန္တလေးကိုအရင်က3000အခု6000လူကလည်းအပြည့်ပဲအဲ့ဒါတွေအကုန်လုံးကိုကျွန်တော်ကိုယ်တိုင်လက်တွေ့စီးလာတာပါတကယ်ကိုညစ်ပတ်ကြတာပါကျွန်တော်ကခီးထွက်နေတဲ့လူတယောက်မို့လို့ဒီအခက်ခဲတွေကိုအစိုးရသိအောင်ပြောပြပေးပါလို့ဘာကြီးဖြိုး Facebook ကနေပြောလာတာပါရှင
် RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
ဒီတစ်ခါကတော့မုံရွာမှာလောင်ကစားတွေများနေတဲ့ကိစ္စကိုစမ်းယူ Facebook အကောင့်ကနေပြောလာတာပါစကိုင်းတိုင်းဒေသကြီးမုံရွာခရိုင်ချောင်းမြို့နယ်မကြီးကွာကျွော်အုပ်စုအတွင်းမှာမူရစေရောင်းချနေတဲ့သူတွေတုံးဆွဲနေတဲ့သူတွေချဲထီနှလုံးထီဘောလုံးလောင်ကစားတိုင်တွေအရန်များနေတယ်အခုဆိုရင်ဖျားလူကံပုံတောင်ဖောက်တဲ့အထိဖြစ်နေတယ်ဒါကြောင့်တပ်ဆိုင်ရာလူကြီးမင်းတွေအရေးယူပေးဖို့ RFA ကနေပြောပြစေတဲ့ရှင်ဒါကတော့လင်းမြေတွေကိုအုပ်ချုပ်ရေးမှူးဟောင်းကသိမ်းခဲ့ပြီးမြေစင်းကလည်းမှန်မှန်မကန်လုပ်နေတယ်ဆိုပြီးအေယာဝတီတိုင်းဟင်းသရမြို့နယ်ဦးအောင်တန်းကဖုံးဆက်ပြီးရင်ဖွင့်လာတာပါသူရဲ့မြေဆက်နဲ့အေကအပါဝင်တောင်သူ၄ယောက်ရဲ့မြေအေက40ကိုမပဲတာဝန်မကျေလို့ဆိုပြီးတမို့တရိုးကျေးရွာအုပ်ချုပ်ရေးမှူးဟောင်းကတင်းခဲ့တာအနှစ်20ရှိပါပြီ။အဲ့ဒီအုပ်ချုပ်ရေးမှူးဟောင်းကအဲ့ဒီမြေကိုပိုင်ဆိုင်တဲ့အကြောင်းစာချုပ်တွေလည်းမပြနိုင်ပါဘူး။ဒါကိုတိုင်တော့မြေစင်းကလာစစ်တယ်။မြေစင်းကလည်းမှန်မှန်ကန်ကန်မဆုံးဖြတ်ပေးဘူး။တရားရုံးမှာတော့လည်းကျွန်တော်တို့အမှုရှုံးတယ်။အခုတောင်သူတွေကူရမဲ့နေလို့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့သိစေချင်လို့ပါဆိုပြီးပြောလာတာပါရှင်။ဒီတစ်ဖက်အတွက်ပေးစာပြန်စာကဏ္ဍကတော့ဒီလောက်ပါပဲ။နောက်ပတ်စီစဉ်ဒီမှာဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးပါအောင်။ RFA ပေးစာပြန်စာစီစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။